စစ်တွေကျင်းထောင်မှာထိန်းသိမ်းခံထားရတဲ့ဒေါက်တာအင်မောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုမတရားအသိနဲ့ဆက်သွယ်မှုစတဲ့ပုံမှ၃ခုနဲ့ဒီကနေ့စစ်တွေခရိုင်တရားရုံးတင်စစ်ဆေးခဲ့တယ်လို့အကျိုးဆောင်ရှင်ကပြောပါတယ်။သူတို့နဲ့အတူနောက်တူဦးကိုလည်းဖန်ဝင်ရန်ထုတ်ထားပြီးစစ်တွေခရိုင်အုပ်ချုပ်ရေးနဲ့ရသေးတော်မြို့နယ်ရဲမှုကတရားလိုလုပ်ပြီးတရားစွဲတဲ့အမှုကိုတော့နောင်လာမဲ့ရုံချင်းတွေမှာတက်သေးတွေစစ်သွားမှာဖြစ်ပါတယ်။အမှုရဲ့နောက်ဆုံးအခြေအနေကိုမတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ရှေးအောင်မြို့တော်မြောက်ဦးမှာ233နှစ်မြောက်ရခိုင်ဘုရင်နိုင်ငံတော်ကြာဆုံးရေးအခမ်းအနားကျင်းပခွင့်မရတဲ့အတွက်အ ਨੇ စုံလူ9ဦးသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့ဇန်နဝါရီလ15ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးပရိပခနယ်မှာဆက်နွယ်ပြီးတော့ရသေတောင်မြို့နယ်မှာရခိုင်ပြည်နယ်တိကျအချုပ်ချာအာဏာနဲ့ပတ်သက်ပြီးဟောပြောခဲ့တဲ့အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဇန်နဝါရီလ18ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်မှာထိန်းသိမ်းထားတာဖြစ်ပါတယ်။နိုင်ငံတော်အကြီးအကျယ်ပြက်စီမှုရသသက်ကြီးပုံမှန်905ခါခွေ95ငားငယ်တို့အပြင်မတရားသိမ်းပုံမှန်18မြင်းဆောင်တစ်တူနဲ့ပါတရားဆွဲခဲ့တာဖြစ်ပြီးဇန်နဝါရီ29ရက်နေ့ကစတင်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မှာတော့စစ်တွေခရိုင်တရားရုံးမှာဒုတိယကြိမ်ရုံးထုတ်ချိန်နိုင်ငံတော်ပုံကံမှုပုံမှန်122နဲ့ပါပေါင်းပြီးပုံမှန်3ခုနဲ့တရားဆွဲခဲ့တယ်လို့ကိုဝင်းဟင်အောင်ဘက်ကအကျိုးဆောင်ရှင်နေဖြစ်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှင်နေဒေါ်အေးနုစိန်ကအမှုအခြေအနေအခုလိုရှင်းပြပါဗျာ။
ဒီနေ့တော့စစ်တွေခရိုင်တရားရုံးမှာနိုင်ငံတော်ပုံကံမှုပုံမှန်ပေါ့120နှစ်နဲ့အမှုစွဲကျင်တဲ့ဆင့်ကိုလုပ်ပါဒီဒေါက်တာရင်းမရောဝိဟင်အောင်ရောတရားစွဲဆိုခံရတဲ့ကိစ္စကတော့ရခိုင်ချုပ်ရှာအာဏာကျဆုံးတဲ့အချိန်မှာစာပေဟောပြောပွဲလုပ်ရကအဲ့ဒီဟောပြောချက်တွေဟာပြည်စဲဥပဒေတွေနဲ့ညှိနှိုင်းနေပြီးတော့တရားစွဲဆိုလိုက်တဲ့အချိန်မှာအမှု3ခုဖြစ်သွားတာပေါ့မတရားတဲ့ဥပဒေပုံမှန်ဆက်ခွန်တည့်ရဲ့နောက်ရစွဲကြီးပုံမှန်905ခွေကနေအခုတော်တော်ကိုမြန်မာနိုင်ငံရဲ့အကြီးအမားဆုံးပြစ်မှုဖြစ်တဲ့နိုင်ငံတော်ပုံမှန်မှုပုံမှန်120နှစ်နဲ့ရယ်တွဲဆိုတဲ့အဆင့်ကိုထိရောက်သွားပါတယ်
အမှုရဲတွေဖြစ်နေဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်ပြည်ဥပါဒံဆိုသူကိုပါဖန်ဝရန်ထုတ်ထားတယ်လို့ရှင်းနေကပြောပါတယ်အမှုရင်ဆိုင်နေရချိန်မှာတော့ဒေါက်တာအေးမောင်နဲ့ကိုဝေဟင်အောင်တို့ဘက်ကအခုသူတို့ကိုဆွဲဆိုထားတဲ့ဆွဲချက်တွေဟာမမှန်ကန်ကြောင်းနဲ့သူတို့မှာအပြစ်မရှိကြောင်းတရားကိုဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်လို့ရှင်းနေတော့အေးနုစိန်ကပြောပါတယ
်အဲ့တော့ဆွဲရဲလူတွေဘက်ကတော့ဒီလိုညှိစွန်းတယ်လို့ယူဆပြီးတော့ဆွဲတယ်နဲ့နော်ဒီဆွဲဆွဲခါရတဲ့လူတွေကတော့ဒီပုံမှားတွေနဲ့မမြောက်ပါဘူးမညှိစွန်းပါဘူးအဲ့ပိုင်းနိုင်နိုင်ငံကိုယ့်ဖက်ကတက်ပြပြဖို့နော်ကျမတို့အနေနဲ့အဆုံးကုန်ဆိုရပြီးဖို့ရည်ထားပါတယ်
စစ်တွေခရိုင်အုပ်ချုပ်ရေးနဲ့ရသေတောင်မြို့နယ်ရဲမှုကတရားလိုလုပ်ပြီးတရားစွဲရမှုကိုတော့နောင်လာမဲ့ရုံးချင်းနေမှာတက်တေတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့သိရပါတယ
်စစ်တွေခရိုင်အုပ်ချုပ်ရေးဦးစီးဌာနကစွဲတာပါလဲပါပါတယ်နောက်ရသေတောင်မြို့နယ်ရဲမှုကတရားလိုလုပ်ပြီးတော့စွဲတာလည်းပါပါတယ်ပြည်စီမှာတော့အဲ့ဒီပုံကိုယ်ရည်နေနေတုံ့ပြန်ပြောကြမယ်အနေထားကိုတော့မရောက်သေးပါဘူးဒါတော့ကျမတို့အဲ့ဒီလိုက်ပါမယ်ရှိနေပါဝါကိုယ်စလင်ဆွဲစာတွေတင်သိမ်းကြပါတယ်ရုံးကဒီနေ့ဆွဲတင်နေဆိုတဲ့အကြောင်းကိုပဲရှင်းပြပြီးတော့ဒီလ27ရက်နေ့ကိုထပ်မံပြီးတော့ရှင်းပြလိုက်ပါတယ်အချင်းရုံးချင်းကတော့ဒီပုံမှန်122ရဆွဲတဲ့အမှုရေ95ခွဲကငွေရဆွဲတဲ့အမှုရေမှာဖန်ဝင်ထုတ်ထားတဲ့ပြည့်ဖက်တရားခံဥပဒံဆိုတဲ့ကိစ္စကရှိနေသေးပါတယ်သူကဖန်ဆင်းရမင်းကြီးမရှိသေးပါဘူးသူနဲ့ပတ်သက်လို့ရုံးလုပ်ငန်းဆိုင်ရာဆက်လက်ဆောင်ရွက်ရမယ်အဆင့်တစ်ဆင့်တော့ရှိပါသေးတယ်နောက်ဆက်ကွန်တင်နေဆွဲစားတဲ့အမှုမှာတော့တရားလိုတက်စီတွေကိုထုတ်ဆင်းပြီးတော့စတင်စစ်ဆေးမယ်အဆင့်ကိုရောက်နေပါ
စစ်တွေအကျဉ်းထောင်ကနေရသေးတောင်တရားရုံးကိုပထမကြိမ်ရုံးထုတ်စစ်ဆေးခဲ့စဉ်တုန်းကတော့ပင်လယ်ခီးကနေခေါ်ဆောင်ခဲ့တဲ့အတွက်သူတို့ရဲ့ကျန်းမာရေးနဲ့လုံခြုံရေးအပေါ်မှာမိသားစုတွေနဲ့နိုင်ငံရေးအင်အားစုတွေဘက်ကစိုးရိမ်ခဲ့ကြပါတယ်။နောက်ရုံးချင်းတွေကိုတော့စစ်တွေခရိုင်တရားရုံးမှာလာမယ့်ဖေဖော်ဝါရီ22ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးဖို့ရှိပါတယ်ရှင်။
မဆုမောစုံစမ်းတင်ပြခဲ့တာပါရှင်။